Tokyo Myoko Digini Yoshitware, Nangano Diming and Bogo Johnson Sujine, Japan Winjijo Shinzo Abiru Titan to Sunjareka, Yama Democracy Yine Ruinja Tokate Yikisari Sunu Dwamelu Mulinaja, Lila Tonta Tuiga Subare, NLD Suyaga Ruinja Yika into a Pishimo Nepatayu, Piat Patalu, Japan Chisai Nanganaka Lu Queen Pue Chuga, Johnson Sujigu Sana Piaja Mesu is Rinule Caponi Yaba, Dijango Kunya Wianga Pio Piavame.
တိုကျိုမြို့မှာအော်တိုဘာ9ရက်နေ့ကျင်းပမယ်ဆယ်ကျင်းမြောက်ဂျပန်မဲကောင်ထိပ်သည့်အစီအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုချောက်ရဲ့ကြာခီးဖြစ်တွားရောက်နေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအော်တိုဘာ9ရက်ဒီကနေ့နေ့လယ်ပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပြီးမြန်မာအရေးလှုပ်ရှားသူတွေနဲ့ဂျပန်ရောက်မြန်မာမိသားစုတွေကလေးစိတ်မှတွားရောက်ကြို ့ဆုံဖို့ရှိပြီးအဲဒီလိုတွေ့ဆုံတဲ့အခါမြန်မာဒီမိုကရေစီပြည်ဝင်ပြောင်းလဲရေးအောင်မြင်စေဖို့နဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာ NLD အစိုးရကိုအကူအညီပေးရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းမြန်မာရေးလီလာသုံးသက်သူတိုကျိုမြို့ကဦးကျော်ကျော်ဆိုကပြောပါတယ
်မြန်မာပြည်ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဂျပန်ကအပြေးဝအကူအညီပေးမယ်ဆိုတဲ့ဟာကိုဝန်ကြီးချုပ်ရှင်းဆိုအပြေးကအတိပြုပြောမယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ဆိုတာကဒေတာရင်းပထဝီနိုင်ငံရေးအခြေအနေနဲ့အများကြီးသက်ဆိုင်မှုရှိနေတယ်။တရုတ်ရဲ့ဒီအင်အားကြီးလာမှုအထူးသဖြင့်စီးရီးနဲ့စီးရီးလှုပ်ရှားမှုတွေတောင်တုပ်ပင်လယ်တွေအငင်းပွားနေတဲ့ကြောင့်ကိစ္စတွေမှာအာဆီယံနိုင်ငံတွေကဂျပန်ကိုအပြေးဝနားလည်တယ်အပြေးဝထောက်ခံတယ်ဆိုတဲ့အနေအထားမျိုးရအောင်ဂျပန်ကကြိုးပမ်းနေတဲ့အထက်မှာဒီအချက်လည်းပါဝင်ပါတယ်။ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရပုံမှာပုံစံမျိုးမျိုးနဲ့ပြပနေတာမျိုးကိုဂျပန်အစိုးရကသိပြီးသဘောမကျတဲ့ပုံရှိပါတယ်။ဒါကြောင့်မို့သူကတန်နေမြန်မာအစိုးရဘက်ကနေပြီးရက်တီတဲ့သဘောမျိုးကိုသူပြသထားပါတယ်
။မြန်မာနိုင်ငံကြေးလိုက်ဒေသမှာလေယာလုကန်သူအတော်ရှားပါးတဲ့ပြဿနာကြုံနေရတာကြောင့်ဒါကိုဖြေရှင်းနိုင်ရေးအတွက်ဂျပန်နိုင်ငံဖူကူရှိမာဒေသကလေယာဉ်လုံငန်းတွင်ကိုဒေါန်ဆန်းစုကြည်တွားရောက်လည်လာဖို့ရှိပါတယ်။ဖူကူရှိမာကစိုက်ပျိုးရေးကဏ္ဍမှာအောင်မြင်မှုရနေတာတွေနဲ့ပတ်သက်လို့ဦးကျော်ကျော်စုကရှင်းပြပါတယ်
။ဖူကူရှိမာခရိုင်ကဣဇူမီဇာကီဆိုတာမြို့တည်တည်ပါပဲ။ဒီမှာစိုက်ပျိုးရေးလုပ်ငန်းကအဲ့မှာလူရေကနေတဲ့စိုက်ပျိုးလုပ်ငန်းတွေကတော်တော်လေးကိုထိခိုက်မှုရှိနေတာကိုတွေ့ရတာ။ဒါကြောင့်မို့လို့ဒီ vegetable factory လို့ခေါ်တဲ့စိတ်ယုံငန်းနေထုတ်တဲ့စင်တီတို့တူပြီးပြောင်းလဲကြိုးစားနေပြီဒီမှာအဲ့နီလာနေဘလို့ဖြည့်ရှင်းတယ်လဲဆိုတာကိုတော့ဆန်စုကြည်ကလည်းသွားလည်လာပါနေလဲဖြစ်နိုင်ပါလေခင်ဗ
ျရင်းညာရင်းနဲ့ပတ်သက်လို့တွန်းအားပေးဖို့အတွက်တိုကျိုအခြေဆိုင် Amnesty International AI အဖွဲ့နဲ့ Human Rights Now အဖွဲ့တို့ရဲ့ဂျပန်နိုင်ငံဆိုင်ရာအဖွဲ့အစည်းတွေကလာမယ့်တနင်္လာနေ့ကျရင်မြန်မာတန်ယုံရှင်မှာတော့ဆန်စုကြည်ကိုဆန္ဒပြဖို့ရှိတယ်လို့အဲ့လိုဆန္ဒပြသူတွေကိုတံပြန်ဆန္ဒပြမဲ့သူတွေလည်းရှိကြောင်းတိုင်းသားအရေးလှုံရှားနေတဲ့တိုကျိုမြို့ကမိုင်ကျော်ဦးကပြောပါတယ
်အခုကတေချာတာက Amnesty International ရဲ့ Document Now Watch ရဲ့ Acting Lead ပေါင်းပြီးဆန္ဒပြမှာတေချာတယ်တို့ပြတဲ့ဘေးမှာကျွန်တော်တံပြန်ပြီးတော့မှမဟုတ်မှန်တာတွေကိုတရှိအချင်းနေမှန်တော့တံပြဖို့ပြင်ထားတာပေါ့နော်အလောက်လုပ်ထားတာပေါ့နော
်2015ရွေးကောက်ပွဲမှာအနိုင်ရပြီး NLD ပါတီအစိုးရတက်လာပြီးနောက်2016မှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာပထမဦးဆုံးတရားဝင်ချစ်ကြည်ခီးစဉ်အဖြစ်ဂျပန်နိုင်ငံကို9ရက်ကြာအလည်ပတ်တွားရောက်ခဲ့ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ဆက်တယ်မြင်းမြန်းထားတာပါ။